မင်္ဂလာညနေခင်းပါတော်ဒါရှင်များရှင်2018ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလှိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ရဲ့နှစ်ဦးချင်းထိပ်သီးဆွေးနွေးပွဲစတင်နေပါပြီ။အီရန်နိုင်ငံရဲ့စီးပွားရေးထိစပ်လုပ်ကိုင်နေသူတွေရဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူခြင်းမလုပ်ဖို့ EU ရဲ့တောင်းဆိုချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်။ကမ္ဘာဖလားဘောလုံးပြန်ပွဲမှာချန်ပီယံဖြစ်ခဲ့တဲ့ပြင်သစ်ဘောလုံးအသင်းကိုသမ္မတမက်ခရွန်ဒီနဲ့တွေ့ဆုံပါမယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမတင်ကြီးနဲ့အတူတင်ပြပေးသွားမှာပါခင်ဗ
ျ။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်တဲ့နေပြည်တော်မှာ6ရက်တာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတော့ညီလာခံအတွင်းမညှိနှိုင်းနိုင်ခဲ့တဲ့လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအခုလိုပြောပါဗျာ။လုံခ
ြုံရေးကာကြောင့်ညှိနှိုင်းကြရမှာတစ်သက်ကလူကြီးစွာနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်။လုံခြုံရေးကဏ္ဍမှာရလဖြစ်နိုင်ဖို့ကငြိမ်းချမ်းရေးဖြစ်စဉ်အတွက်အများကြီးအရေးကြီးပါတယ်။
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။27ရာစုပြည်လုံးညီလာခံနဲ့ပတ်သက်ပြီးသုံးသက်ချက်အမြင်တွေကိုစူးစီးတင်ပြပေးတာတွေကိုနားဆင်ရဖို့ရှိသလိုပိတ်မိနေတဲ့ဂူတွေကနေလွတ်လာပြီးစေယုံတက်နေရတဲ့လူငယ်ကလေးတွေလာမဲ့ကြတာပရိနေမှာစေယုံကအားလုံးစင်ခွင့်ရမှာဖြစ်တဲ့အကြောင်းနောက်အိန္ဒိယနိုင်ငံဟာအမျိုးသမီးတွေအတွက်ကမ္ဘာပေါ်မှာအန္တရာယ်အကြီးဆုံးတိုင်းပြည်ဖြစ်တဲ့ဆိုတာသုံးသက်ထားတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မသိင်ကြီးထိုက်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ရဲ့ထိပ်သီးဆွေးနွေးစတင်နေပါပြီ။ဟယ်လ်စင်ကီမြို့တော်မှာရှိတဲ့ဖင်လန်သမ္မတနန်းတော်မှာပြုလုပ်မဲ့နှစ်ဦးတည်းတည်ထက်တွေ့ဆုံမှုမစတင်ခင်ခေါင်းဆောင်နှစ်ဦးသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တာမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိခဲ့ကြောင်းဒါပေမဲ့အဆုံးသတ်မှာတော့ဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သတင်းတောက်တွေကိုအပြင်ကိုမထုတ်ခင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုသတင်းတောက်တွေကအော်ဟစ်မင်းမြန်းတာကိုတော့ခေါင်းဆောင်နှစ်ဦးစလုံးကပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။အခုဆွေးနွေးကြမယ့်အကြောင်းအရာတွေကိုသတင်းတောက်တွေကိုပြောပြစဉ်ကအဲ့ဒီကိစ္စပါဝင်ခဲ့ခြင်းမရှိပါဘူး။အခုအတန်းလွင့်နေချိန်မှာတော့ခေါင်းဆောင်နှစ်ဦးဟာတွေ့ဆုံနေကြဆဲဖြစ်ပါတယ်။အစောပိုင်းကတော့အမေရိကန်နဲ့ရုရှားအကြားဆက်ဆံရေးအဆင်မပြေဖြစ်ရတဲ့အခြေအနေတွေကိုလူမှုကွန်ရက်ကတစဉ်သမ္မတထရမ့်ကဝေဖန်ပြောကြားခဲ့တာမှာအမေရိကန်ရဲ့ပိုင်မဲ့ပြီးအသုံးမကျတဲ့ policy တွေကြောင့်ရုရှားနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာအဆိုးဝါးဆုံးအခြေအနေကိုရောက်နေပါတယ်လို့ပြောကြားလိုက်ပြီးသူ့အဆိုဝစ်ချန်လို့ခေါ်တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆော့ဖွဲ့မှုအပေါ်အထူးစုံစမ်းစစ်ဆေးမှုကစုံစမ်းဖော်ထုတ်နေတဲ့ကိစ္စကိုလည်းဝေဖန်ပြောကြားခဲ့ပါတယ်။ဒါ့အပြင်သမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးမှုတွေဘလောက်ပဲအောင်မြင်ပါစေအဲ့ဒီရလဒ်အပေါ်ဝေဖန်ပြောဆိုကြအောင်မှာဖြစ်ကြောင်းဖင်လန်ကိုမရောက်ခင် Twitter လိုမှုကွန်ရက်ကတစဉ်သမ္မတထရမ့်ကအကြင်ကြီးရေးသားခဲ့ပါတယ်ဖင်လန်နိုင်ငံဟာ NATO အဖွဲ့ဝင်ဖြစ်ပေမဲ့ NATO ကာကွယ်ရေးအဖွဲ့မှာအပြည့်အဝပါဝင်တဲ့နိုင်ငံတော့မဟုတ်ပါဘူ
းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားတွေ့ဆုံဆွေးနွေးနေကြပြီးနှစ်နိုင်ငံကြားထိပ်သီးဆွေးနွေးပွဲတွေအရင်ကလည်းလုပ်ဖို့တဲ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်နျူကလ িয়ার အင်အားကြီးအမေရိကန်နဲ့ရုရှားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေကိုဟယ်စင်ကီမြို့မှာကျင်းပလာခဲ့တာဟာဆိုရင်ဒီကနေ့တနင်္လာနေ့ဆွေးနွေးပွဲကစရုပ်ထအကြိမ်မြောက်ဖြစ်ပါတယ်။ဒါဟာဆိုရင်အရင်ဆေးအခေရန်သူဟောင်းတွေကြားဆစ်ဆန်ညှိနှိုင်းကြတဲ့ဂျာနီနိုင်ငံတစ်ခုအဖြစ်ဖင်လန်နိုင်ငံရဲ့သမိုင်းမွေကိုဆက်ထိန်းထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဖင်လန်နိုင်ငံကဆိုဗီယက်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့ရုရှားနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ပါတယ်။အင်အားကြီးတဲ့အင်းကြီးချင်းဆိုဗီယက်ကိုသတိကြီးကြီးထားတဲ့ဖင်လန်နိုင်ငံကသူ့ရဲ့လွတ်လပ်ရေးကိုတရားဝင်ထိန်းသိမ်းထားသလိုတချိန်တည်းမှာပဲနိုင်ငံရဲ့ပြည်တွင်းရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေအပေါ်မှာလည်းဆိုဗီယက်ကိုတိတိတသာဩဇာလွှမ်းမိုးခွင့်ပြုခဲ့ပါတယ်။ဆီးခေအင်အားကြီးနှစ်နိုင်ငံကိုပိုင်ပိုင်နိုင်နိုင်ချင်းညှိထားနိုင်ရေးအတွက်ဒီချင်းကပ်ဆောင်ရွက်မှုကိုဖင်လန်အစိုးရကဆယ်စုနှစ်တွင်လည်းချီပြီးအသုံးပြုခဲ့တာပါအင်အားကြီးနှစ်နိုင်ငံစလုံးတို့ကဖင်လန်နိုင်ငံကိုထောက်လန်းရေးအချက်လက်စူးစမ်းရယူရေးအတွက်သုံးခဲ့ပါတယ်ပထဝီနိုင်ငံရေးအရာအရေးပါတဲ့ဗဲမလိုက်နိုင်ငံတစ်ခုဆိုတာကိုပြတ်တက်နိုင်မှုအတွက်လဲမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးမှလည်းမပါဝါဆောစာချုပ်မှလည်းလက်မှတ်မထိုးခဲ့တဲ့ဖင်လန်နိုင်ငံကဟယ်လ်စင်ကီမြို့ကိုဆိုဗီယက်နဲ့အနောက်နိုင်ငံတွေကြားဆစ်ဆက်ညှိနှိုင်းရအဖြစ်ကမ်းလှမ်းခဲ့တာဟာဆိုရင်လည်းထင်ရှားတဲ့မဟာဗျူဟာတစ်ရပ်ဖြစ်ခဲ့ပါတယ်ရှင်
အီရန်နိုင်ငံနဲ့စီးပွားရေးထိစပ်လုပ်ကိုင်နေတဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုလုပ်တဲ့နေရာမှာ သူတို့ကိုချင်းချက်အဖြစ်ကင်းလွတ်ခွင့်ပေးဖို့ဥရောပမဟာမိတ်တွေရဲ့မြစ်တရခံချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။အီရန်နဲ့စီးပွားထိစပ်လုပ်ကိုင်နေကြတဲ့တိုင်းပြည်တွေကိုအကာအကွယ်မပေးနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့ဗန်နိုင်းဝန်ကြီးစတီဗ်မနူချင်းတို့ကဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကိုစာရေးအကြောင်းကြားခဲ့ကြောင်းတန်တမာနေနဲ့တခြားအရာရှိတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ပေါ်ဗန်နိုင်းအရာကြီးမားတဲ့ဖိအားပေးနိုင်ဖို့ဆောင်ရွက်နေခြင်းဖြစ်ကြောင်းဝန်ကြီးနှစ်ဦးရဲ့စာထဲမှာရေးသားထားတဲ့အကြောင်းဒီကိစ္စကိုကနအူဖော်ပြခဲ့တဲ့အမေရိကန်အခြေစိုက် MBC သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးမြေပြင်အခြေအနေအရလိုအပ်မဲ့လူသားချင်းစာနိုင်မှုဆိုင်ရာအကူအညီပေးရေးစားတဲ့ကိစ္စတွေပေါ်အခြေခံပြီးအမေရိကန်ဘက်ကအကန့်အသတ်နဲ့ကင်းလွတ်ခွင့်ပြုမယ်လို့ဆိုပါတယ်။ဗြိတိန်ပြည်ထောင်စုနဲ့ဂျာမနီတို့ကပြီးခဲ့တဲ့လအတွင်းအဲ့ဒီလိုကင်းလွတ်ခွင့်ပေးဖို့အတွက်မြစ်တိုင်ရက်ခံခဲ့တဲ့အပေါ်ဝန်ကြီးအုပ်ကတုံ့ပြန်လာပါ။အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကအခုနှစ်အစောပိုင်းမှာနှုတ်ထွက်ခဲ့ပါတယ်။
အာဖဂန်နစ္စတန်က18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သွေးကြွအုပ်စုနဲ့စတင်ညှိနှိုင်းနိုင်ရည်တာလီဘန်နဲ့ဓာတ်ရိုက်ဆွေးနွေးရေးကြိုးပမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိတ်တန့်တန်တမာနေကိုညွှန်ကြားထားတယ်လို့အမေရိကန်ထိတ်တန့်သတင်းစာရေးတစ်စောင်ကဖော်ပြလိုက်ပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်အာဖဂန်ဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့အပြောင်းလဲဖြစ်တယ်လို့နယူးယောက်တိုင်းစ်သတင်းစာကမနေ့တနင်္ဂနွေနေ့မှာဖော်ပြတာဖြစ်ပါတယ်။အမေရိကန်ချီရန်ယာရှိတချို့နဲ့အာဖဂန်တာဝန်ရှိသူတွေကလည်းဒီအချက်ကိုအတည်ပြုတယ်လို့သတင်းစာကဖော်ပြပါတယ်။အမေရိကန်ချီရန်ယာရှိတွေလည်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့မှာလက်တလောရှိနေကြပြီးဓာတ်ရိုက်ဆွေးနွေးပွဲတွေပြင်ဆင်နိုင်ဖို့နှစ်နိုင်ငံစလုံးကအရေးပါတဲ့ပုံကိုယ်တွေနဲ့ဆွေးနွေးနေတယ်လို့သတင်းစာကဖော်ပြပါတယ်။စစ်ပွဲတွေငြိမ်အေးသွားစေရေးသဘောတူညီချက်တစ်ခုထွက်လာဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဒီလမ်းကြောင်းတစ်ခုပဲရှိတယ်ဆိုတဲ့အယူအဆကအမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေကြားမှာပိုပြီးတော့ကြီးထွားလာနေတဲ့အချက်ကအမေရိကန်တို့ဆစ်ဆက်ဆွေးနွေးမှုတွေမှာပိုပြီးထိတွေ့ပါဝင်လာဖို့ဖြစ်လာတာလို့သတင်းစာကပြောပါတယ်။တာလီဘန်တို့ဘက်ကတော့အာဖဂန်ဆိုရဟာအနောက်နိုင်ငံတွေရဲ့ရုပ်သေးအဖြစ်ပြောဆိုပြီးအမေရိကန်နဲ့ NATO မဟာမိတ်တွေဘက်ကတိုက်ခိုက်မှုရပ်မှသာဆွေးနွေးမယ်လို့အကြေညာပြောဆိုနေတာဖြစ်ပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာပန်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအနောက်အစုမဟာမိတ်တွေရဲ့စီရေးလက်ချက်မှုတွေခုနှစ်တွင်တုံ့ပြန်ပြုလုပ်လာနေတာကအဲ့ဒီဒေသမှာတရုတ်တို့ရဲ့အနေမြေချက်တွင်မှုတွေလည်းအရှင်ရော့ကျလာစေခဲ့ကြောင်းသုတေသီတွေကသုံးသပ်ကြပါတယ်။အကျယ်အဝန်းအားဖြင့်3000ကျော်စတူယန်ကီလိုမီတာရှိတဲ့အဲ့ဒီဒေသကိုအော်စတြေးလျပြင်သစ်အမေရိကန်နဲ့ဂျပန်တို့ကသင်္ဘောတွေအခုနှစ်အတွင်းဆီလုပ်ခဲ့ကြတာပါ။ငါးတွေနဲ့ရေနံပေါ်ကျော်ရတယ်လို့ယူဆထားကြတဲ့အဲ့ဒီဒေသဟာနိုင်ငံတကာရေပိုင်တဲ့အတွင်းမှာရှိပေမဲ့ကျွန်းတချို့မှာစစ်စခန်းတွေတိစောက်ပြီးအဲ့ဒီဒေသရဲ့90ရာခိုင်နှုန်းလောက်ကိုသူတို့ပိုင်ဆိုင်ကြောင်းတရုတ်တို့ကပြောဆိုနေကြတာပါနိုင်ငံသားကြီးရေတပ်ဖွဲ့တွေရဲ့စီးရဲလက်ကျမှုစစ်သင်္ဘောတွေဖြတ်တန်းသွားလာမှုနဲ့ဒေသရင်းစစ်ကန်းတွေကိုစစ်သင်္ဘောတွေဆိုက်ရောက်လာမှုအပြင်အမေရိကန်တို့ရဲ့ B-52 ဘုံးကျဲလေယာဉ်ပြန်တန်းခဲ့မှုတွေကတရုတ်တို့ရဲ့နယ်မြေချက်ထင်မှုကိုလုံးဝရပ်တန့်သွားစေပါတယ်တခြားအာရှ၅နိုင်ငံကလည်းအဲ့ဒီဒေသကိုသူတို့ပိုင်ဆိုင်ကြောင်းပြောဆိုနေကြတာပါ
အီသီရိုးပီးယားနိုင်ငံမှာအီရီထရီးယားနိုင်ငံဆိုင်ရာတန်ရုံကိုပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။လူပေါင်းတောင်းနဲ့ချီတည်ဆုံးခဲ့တဲ့နေဆက်စစ်ပွဲနောက်ပိုင်းဆဲဆုနှင့်နှစ်ခုကြားစစ်ရေးမပြေမလည်ဖြစ်မှုကိုအဆုံးသတ်ကြောင်းနှစ်နိုင်ငံကြီးညာပြီးသတင်းတပတ်အကြာဒီကနေ့တနင်္လာနေ့မှာတန်ရုံကိုပြန်ပြီးဖွင့်တာဖြစ်ပါတယ်။အီသီရိုးပီးယားနိုင်ငံရဲ့မြို့တော်အဒေးဆဘာဘာမြို့လယ်မှာရှိတဲ့တန်ယုံရဲ့တော်တွေကိုအီသီရိုးပီးယားဝန်ကြီးချုပ်အဘီယာအမက်ကအီရီထရီးယားသမ္မတအီဇီယပ်အပဝါဂီကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။အီရီထရီးယားသမ္မတရဲ့သုံးရက်ကြာအီသီရိုးပီးယားနိုင်ငံခီးစဉ်အဆုံးသတ်မှာအခုတန်ယုံကိုဖွင့်လာလဲဖြစ်ပါတယ်။အသေးချေတိုက်ခိုက်ခဲ့ကြတဲ့ရန်သူအောင်နှစ်နိုင်ငံကြားငြိမ်းချမ်းရေးသဘောတူညီချက်ကိုဂုဏ်ပြုတဲ့မနေ့တုန်းကဖျော်ဖြေပွဲမှာတော့နှစ်နိုင်ငံခေါင်းဆောင်တို့ပွတ်ဖက်ခဲ့ကြခြင်းမှာထောင်နဲ့ချီတဲ့လူတို့ကလက်ခုပ်ဩဘာပေးခဲ့ကြပါတယ်။နိုင်ငံခြားနှစ်နှစ်ကြာစစ်ပွဲကိုအဆုံးသတ်တဲ့2000ပြည်နှစ်ကလက်မှတ်ထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအီသီရိုးပီးယားဝန်ကြီးချုပ်ကအတည်ပြုအပြီးသတ်လက်ခံကြောင်းကြေညာခဲ့ပြီးတလအကြာပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအီသီရိုးပီးယားဝန်ကြီးချုပ်အီရီထရီးယားကိုသွားရောက်ခဲ့တာဖြစ်ပါတယ်
။ကမ္ဘာဖလားဘလူးပွဲမှာအနိုင်ရလိုက်ပြီးတနင်္ဂနွေနေ့ကအချင်းချင်းတဲ့အောင်ပွဲခံခဲ့ကြတဲ့ပြင်သစ်နိုင်ငံလက်မကြီးတွေပေါ်မှာဒီကနေ့တနင်္လာနေ့မှာတော့အမိုက်ရှင်းလင်းတဲ့သူတွေအလုရှုံနေကြပါတယ်။ မော်စကိုမြို့မှာကျင်းပတဲ့ဘောလုံးပွဲမှာခရိရှားအသင်းကို၄ဂိုး၂ဂိုးနဲ့အနိုင်ရခဲ့ပြီးတဲ့နောက်တန်းနဲ့ချီတဲ့ပြင်သစ်နိုင်ငံသားတွေအပျော်လွန်ပြီးမနေ့ကလမ်းမာတွေပေါ်အောင်ပွဲခံခဲ့ကြတာပါရှမ်ပ်အယ်လစီလမ်းမာကြီးပေါ်မှာပြင်သစ်နိုင်ငံသားတချို့နဲ့ရဲတွေနဲ့ခိုက်ရန်ဖြစ်ပွားခဲ့တယ်လို့စီးပွားရေးလုပ်ငန်းတချို့နဲ့ဈေးဆိုင်တွေလည်းထိခိုက်ခဲ့ရပါတယ်သတင်းတောက်တွေရဲ့ပစ္စည်းတွေထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့ဈေးဆိုင်တချို့အလူခံခဲ့ရပြီးဆိုင်ပရင်းမှန်တွေအခွဲခံခဲ့ကြရပါတယ်ဒီနေ့နေ့လယ်ပိုင်းမှာအောင်ပွဲခံဘောလုံးသမားတွေနဲ့ချီတက်ပွဲတွေဆက်ပြီးကျင်းပဖို့စီစဉ်ထားတဲ့အတွက်ရှမ်ပ်အယ်လစီလမ်းမကြီးကိုအမြန်ဆုံးရှင်းနိုင်ဖို့အမိုက်သိမ်းတဲ့သူတွေအချိန်မီအပြင်းထန်ကြိုးစားနေကြတာပါပြင်သစ်ဘောလုံးအသင်းကစားသမားတွေကိုသမရအီမန်နွယ်မက်ခရွန်ကလည်းဒီကနေ့အယ်လစီသမရနန်းတော်မှာလက်ခံတွေ့ဆုံမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ချွတ်မှုအတွင်းမိသက်သမားတဦးသေဆုံးခဲ့ရပြီးနောက်မိနစ်တနည်းကနည်းညပိုင်းမှာတော့ဟက်တာ1600ကျော်လောင်ချွတ်ခဲ့ပြီးယိုးစမိုက်အမျိုးသားဥယျာဉ်ကိုတွားရအဓိကလမ်းမကြီးလည်းပြတ်တောက်သွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်မာရီပိုဆာခရိုင်မှာပြီးခဲ့တဲ့တောက်ကြနေ့ကဆလို့မိလောင်ခဲ့တာဖြစ်ပြီးဥယျာဉ်ရဲ့အနောက်ဘက်ပိုင်း16ကီလိုမီတာမီလောင်ခဲ့ပါတယ်။မီးငှိမ့်သက်ရင်မိသက်သမားတဦးသေဆုံးခဲ့ရပြီးနောက်တစ်ရက်မိနစ်တနည်းငယ်နေမှာမီးလောင်မှုရဲ့နှစ်ရာခိုင်နှုန်းလောက်ကိုပဲထိန်းထားနိုင်သေးတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတနည်းငယ်နေက IS Islamic အဖွဲ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီးအများအပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့မတ်သိန်ကြီးထိုက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။နေပြည်တော်မှာ6ရက်တာကျင်းပခဲ့တဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးနောက်ဆုံးနေ့ရက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကညီလာခံအတွင်းမှာမညှိနှိုင်းနိုင်ခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးလက်ရှိလုပ်ငန်းတွေကိုပြန်လည်သုံးသပ်ပြီးတော့ပုံမကောင်းမွန်တဲ့လုပ်ငန်းစဉ်ကိုချမှတ်ဆောင်ရွက်နိုင်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်မှုငြိမ်းချမ်းရေးမဟာဗျူဟာတစ်ရက်ချမှတ်ဖို့လိုအပ်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးဟာဒီကနေ့ပြီးဆုံးခဲ့ပြီးညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်အစိပ်ပိုင်းနှစ်အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့တယ်လို့နောက်ထပ်ညီလာခံ3ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ်ညီလာခံနောက်ဆုံးနှစ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကျေးဇူးတင်စကားပြောကြားရမှာလုံခြုံရေးကဏ္ဍအပါအဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်လည်နိုင်စေရေးနဲ့ပတ်သက်ပြီးတော့လေဒေါ်ဆန်းစုကြည်ကအခုလိုပြောဆိုပါတယ
်လုံခြုံရေးကဏ္ဍကိုညှိနှိုင်းကြရမှာတစ်ခါတည်းကကြီးစွာနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်လုံခြုံရေးကဏ္ဍမှာရလောက်ဖြစ်နိုင်ဖို့ကညီညာရေးဖြစ်စဉ်အတွက်များသည့်အရေးကြီးပါဒီပြည်ဆုံးတဲ့ပြည်တော်စုညီညာရေးသဘောတူညီမှုဖြစ်ဖို့ဆိုတာလူကြုံရေးကဏ္ဍဆိုင်ရာသဘောတူညီချက်တွေပါဝင်မှဖြစ်ပါပါဒီခက်ခဲတွေပြည်လည်အောင်ဖြစ်ရှင်းနိုင်ဖို့ဆိုရင်ကျမတို့ရဲ့နိုင်ငံရေးဆွေးနွေးမှုဘူပေါင်းဖွဲ့စည်းတည်ဆောက်မှုတည်ဆောက်မှုနဲ့ဒီဇိုင်းတွေကိုအစီအစဉ်ရဲရဲတင်းတင်းပြန်လည်သုံးသပ်ပြီးဘုံဘောကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပေါ်လာကျမတို့ဆက်လက်ကြိုးစားသွားကြအောင်ဖြစ်ပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကိုပြုပြင်ပြီးအစုဖွဲ့တွေကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ငြိမ်းချမ်းရေးမဟာဗျူဟာတရက်ရေးဆွဲဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ဒီကြပြတ်သားတဲ့နာဂအတွက်ဘုံရင်မှန်းချက်အနေဖြင့်ဒီကနေ့ညီလာခံစီဝေးကြီးကသဘောထားထုတ်ပြန်ကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့အားလုံးအနေနဲ့နာဂအတွက်ဘုံရင်မှန်းချက်ကိုအကောင့်ထဲပေါ်နိုင်တဲ့ငြိမ်းချမ်းရေးမဟာဗျူဟာတစ်ခုထွက်ပေါ်လာနိုင်ဖို့လိုပါလိမ့်မယ်။ဒီမဟာဗျူဟာကိုအခြေခံပြီးနိုင်ငံရေးဆွေးနွေးမှုဆိုင်ရာဘူပေါင်း political framework ကိုတင်းကျော်ကောင်းမွန်အောင်ပြုပြင်ပြောင်းလဲရဖို့လိုပါလိမ့်မယ်။
တူညီတဲ့ဘုံကြီးမှန်းချက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလွတ်တဘောတွေးဆုံဆွေးနွေးဖို့နဲ့ဒီလိုတွေးဆုံဖို့လဲသဘောတူညီထားတယ်လို့အမြန်ဆုံးစတင်နိုင်ဖို့လဲအစိုးရကအလေးနက်ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်လက်ရှိကျင်းပတဲ့ညီလာခံကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေလည်းပါဝင်တက်ရောက်ခဲ့တာကြောင့် ရင်ကျိုင်းလုပ်ငန်းစဉ်မှာပါဝင်လာစေရေးအတွက်အစိုးရတက်မတော်တို့နဲ့တရားစီတွေ့ဆုံညှိနှိုင်းနိုင်ခဲ့ကြောင်းအလားအလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်။ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုချုပ်ငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်တပါပတိဘဒိုစောကွယ်ထူဝင်းကအခုလိုထုတ်ပြန်ပြောဆိုပါတယ်။
ပြည်သူ့မပြိုကွဲရေးတရင်သာရှိလို့ဒီမှုညီညွတ်မှုမပြိုကွဲရေးနဲ့အချုပ်အခြာအနာဒီတခံပြည်တို့ကိုရှေ့ရှု၍လွတ်လပ်မှုဓာတ်ညီမြမှုနဲ့တရားမျှတမှုတို့ကိုအခြေခံပြီးပင်လုံစိတ်ဓာတ်နဲ့အညီဒီမိုကရေစီရေးအမျိုးသားတန်းသူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အခွင့်အရေးများအမခံခြင်းများအပြည့်အဝရှိသောဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံပြီးပြည်တော်စုကိုနိုင်ငံရေးရှင်ဘွေရလာမြန်နဲ့အညီတည်ဆောက်နိုင်ရေးအတွက်ပြည်တော်စုငြိမ်းချမ်းညီလာခံ20ရာစုပြည်လုံးညီလာခံကိုယ်စားလှယ်များကဆက်လက်ကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်
။ညီလာခံကိုတော့ကိုယ်စားလှယ်900ဦးအထူးဖိတ်ကြားထားသူ29ဦးလေ့လာသူ204ဦးအကျိုးဆောင်28ဦးနဲ့အထောက်အကူပြုသူ152ဦးပါဝင်တက်ရောက်ခဲ့ပါတဲ့။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးဖြစ်တဲ့ပြည်တော်စုကခွဲမထွက်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်လဲပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအလွတ်တဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်
နေပြီတော့ကနေပြီးတော့ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်27ရာစုပြည်လုံးညီလာခံအပေါ်မှာအမြင့်သုံးသက်ချက်တွေကိုလည်းစူးစီးတင်ပြပေးကြပါရစေအခုပြီးဆုံးသွားတဲ့27ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံရလဒ်တွေနဲ့ပတ်သက်ပြီးတော့ညီလာခံတက်ရောက်ဆွေးနွေးနေသူတွေရဲ့ကြားမှာကျင်းတတ်တဲ့သူတွေရှိတယ်လို့မျှော်လင့်တဲ့အတိုင်းလည်းမဖြစ်သေးလို့အားမရသူတွေလည်းရှိနေပါတယ်ညီလာခံအပေါ်မှာဝေဖန်သူတွေရှိနေတယ်လို့ဝေဖန်ယုံနဲ့ရှေ့ဆက်မရဘူးဆိုပြီးတုံ့ပြန်မှုကလည်းရှိပါတယ်တက်ရောက်သူတွေအကြအမြင်သဘောထားအမျိုးမျိုးကိုတော့ VOA ရဲ့အဖွဲ့သားတွေလိုက်လံမေးမြန်းထားတာစူးစီးတင်ဆက်လိုက်ပါတယ်ရှင်
။ဝေဖန်ကြတဲ့ဥစ္စာကအငယ်တို့ကအပြစ်မပြောပါဘူးဝေဖန်နိုင်ပါတယ်။တကယ်တကယ်ကြည့်ရမှာအငယ်တို့က result တွေဘယ်လိုထွက်လာတယ်လဲဆိုတာကိုကြည့်ရမှာပါ
။ပြည်စုံဆွေးနွေးတဲ့အချိန်မှာစုံမြတ်ချက်ချမှတ်တဲ့အခင်းကျင်းနေရာဆဟိုတစ်ဖက်တိုက်ကြီးစာနေမယ်ဆိုတော့ဖြင့်ဟိုနောက်မှာကြံနေတဲ့လူတွေလည်းလိုက်လာမှာမဟုတ်ဘူးငါတို့ဝင်လာရင်လည်းငါတို့ရှုံးမှာပဲဆိုတဲ့ပုံလားပေါ့လေ။ကျောင်းချင်းမြချင်းဆိုတာတဲ့ဗျာဘက်ဒီဘက်စစ်ဆိုင်မိနိုင်လို့ရတယ်ဆိုရင်ဒေါ်ရိတာပါဗျာဒါမှမဟုတ်ဘယ်နဲ့လာပြီးတော့ဟိုဒီခင်းချင်းမှာရှိတဲ့အားကြီးတဲ့လူကပဲအနိုင်ယူတော့တဲ့ပုံစံဆိုရင်တော့ဒါအဆင်မပြေဘူ
းအခုရလာတဲ့အချက်လက်တွေဟာပြည်တွင်းငင်းချမ်းကြီးကိုအာမခံချက်ပေးနိုင်တဲ့အချက်လက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဟုန်ခံချင်ပါတယ်သူနည်းလကောင်းပဲကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးဖွဲ့စည်းတွေဟာနှိပေါင်း90တော်လှန်ရေးလုပ်ပြီးတော့တောင်းဆိုတယ်တောင်းဆိုချက်တွေလည်းအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဝန်ခံချင်ပါတယ
်။အာရကျေနပ်မှုဆိုတာဒီမတူညီတဲ့အဖွဲ့အစည်းတွေမတူညီတဲ့စတဲ့နေနဲ့ဒါညှိနှိုင်းတာလေ။ညှိနှိုင်းနေတဲ့ပွဲဆိုတော့ကျွန်တော်ခုနပြောတဲ့စကားကိုကျွန်တော်ပြန်တုံးချင်တယ်။ကျွန်တော်ရဲ့လူဘအတိုင်းကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒအတိုင်းအဲကျွန်တော်တို့အပြည့်အဝတော့ဖြစ်လာဖို့ဆိုတာတိတ်တော့မလွယ်ကူတဲ့ကိစ္စပါဟုတ
်။အခုလိုမျိုးအမြင့်သဘောထားအမျိုးမျိုးတွေကိုတုံ့ပြန်ပြောဆိုခဲ့ကြတဲ့ပုံကူတွေကတော့ရခိုင်မျိုးသားပါတီကဦးလာစော KNU ကရင်မျိုးသားအစည်းအရုံးကဖထိုးစောကွယ်ထူဝင်းအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းထွန်းဟိန်ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ကစိုင်းကျော်ညွန့် CNF ချင်းမျိုးသားတဦးကဒေါက်တာစလိုင်းလျံမုံစာခေါင်နဲ့တအောင်းပလောင်မျိုးသားပါတီကတာလဖေတို့ဖြစ်ကြပါရဲ့ရှင်
ရရှိမြန်ပြောတိုးနေစက်မှာခြေဆိုင်ကြတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ UWSC ဝါပြည်သွေးစည်းညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီးအားကောင်းတဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံးညီညာရေးညီလာခံကာလမှာမြမထေသီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနှိုင်းခဲ့ပါတယ်မြောက်ပိုင်းအဖွဲ့နေပြီးတော့ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တိုးနိုင်ငံဟာအခမ်းကဏ္ဍတရအနေနဲ့ပါဝင်လာပါတယ်မြမညီငယ်ရဲ့အတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲညီငယ်ရဲ့မှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တက်ကြွကြွပါဝင်မှုကိုဘလောက်လူလာကြပါသလဲအင်းဒီချင်းတရုတ်နိုင်ငံနဲ့ဒီမြမညီငယ်ရဲ့ပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတရက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ် ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒက်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
လက်ဖြဲအင်္ဂါညဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။သောတာရှင်များရှင်ထိုင်းနိုင်ငံချင်းရိုင်ဆေးုံမှာဆေးဝါးကုသမှုခံယူနေတဲ့တောဝက်ဘောလုံးအတင်းသားလူငယ်လေး12ဦးနဲ့နီးပြတို့ဟာလာမယ့်ကြာသပတေးနေ့ဇူလိုင်လ19ရက်နေ့မှာတော့ဆေးုံကနေအားလုံးဆင်းခွင့်ရမှာဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးကပြောပါရယ်။ကုထဲမှာပိတ်မိနေခဲ့တဲ့အတင်းသားတွေကနိုင်ငံမဲ့ဖြစ်နေသူ3ဦးကတော့မြန်မာနိုင်ငံကဖြစ်ပါရယ်။ထိုင်းဆိုရကသူတို့ကိုထိုင်းနိုင်ငံသားအဖြစ်ဥပဒေနဲ့အညီလျှောက်ထားနိုင်မယ့်နီးလန့်တွေကိုစတင်စဉ်းစားနေပြီဆိုတာကိုလည်းသတင်းတွေမှာဖော်ပြပါရယ်။ရိုက်တာသတင်းကိုအခြေခံပြီးမတ်အင်ဂျင်နိုင်ပြောပြပေးပါအောင်ရှင်။
ရည်ရဲပြင်းနေတဲ့မဲဆိုင်ကထမ်းလွန်လှိုင်ကူတဲ့သတင်းနှစ်ပတ်ကြာပိတ်မိနေတဲ့ဘောလုံးအတင်းသားတွေနဲ့နီးပြဆရာကိုထိုင်းအထူးရည်တက်ဖွဲ့နဲ့နိုင်ငံတကာရေငုပ်ကျွမ်းကျင်သူတွေပူးပေါင်းပြီးအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပြီးတဲ့နောက်သူတို့အားလုံးရဲ့ကျန်းမာရေးကိုချင်းရိုင်ဆေးရုံမှာအထူးကြက်မက်စောင့်ကြည့်ကူတာပေးနေတာပါဘောလုံးအတင်းသားလူငယ်တွေရဲ့ကျန်းမာရေးကောင်းမွန်လာတဲ့အတွက်သူတို့အားလုံးကိုကြာသပတေးနေ့မှာဆေးရုံကဆင်းခွင့်ပြုမှာဖြစ်ကြောင်းစနေနေ့ကချင်းရိုင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းကျန်းမာရေးဝန်ကြီးဒေါက်တာပီယာဆကိုးကပြောပါတယ
်ကလေးတွေအားလုံးဆေးရုံကနေတခါတည်းဆင်းခွင့်ရမယ်လို့ကျွန်တော်သိထားပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ရဇူလိုင်လ19ရက်ကြာသပတေးနေ့ဖြစ်ပါလိမ့်မယ်
ဒါအပြင်ဘောလုံးအတင်းသားလူငယ်အားလုံးရဲ့အနာဂတ်ကောင်းမွန်စွာကြီးပြင်းနိုင်ဖို့ထိုင်းဆိုးရအနေနဲ့ဗတ်ပေါင်းစုံကပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ကျမကြီးဝင်းကြီးကအခုလိုပြောပါတယ်
။သင်္ကန်းချက်ထားမှခောက်တဲ့မိ
ရှင်းဆက်ပြီးတော့လေသူတို့အားလုံးရဲ့ကျမကြီးရောရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကောင်းမွန်ဖို့တည်ကြအောင်ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါ။အနာဂတ်မှာဒီကလေးတွေအနေနဲ့လူကောင်းတွေအဖြစ်ကြီးပြင်းလာဖို့အတွက်ဗတ်ပေါင်းစုံအားလုံးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။
ကူရဲပိတ်မိနေတဲ့တောဝက်ဘောလုံးအတင်းသားလူငယ်တွေတဲ့ပြစ်တင်ရေငုပ်ကယ်ဆယ်ရေးသမားနှစ်ဦးနဲ့အင်္ဂလိပ်လိုအပြန်လှန်ပြောဆိုခဲ့တဲ့ကျောင်းသားအဒေါ်ဆမ်မွန်ဟာနိုင်ငံမဲ့တအူဖြစ်ပါတယ်။သူဟာဝတိုင်းရင်းသားတအူဖြစ်ပြီးမဲဆိုင်မြို့ခရီးရန်ကျောင်းမှာနေထိုင်ပြီးထိုင်းကျောင်းတက်နေသူဖြစ်ပါတယ်။သူတို့ကိုကယ်ဆယ်ခဲ့သူအားလုံးကိုကျေးဇူးအထူးတင်ကြောင်းဆေးရုံပေါ်ကနေအခုလိုထိုင်းနဲ့အင်္ဂလိပ်လိုနှစ်ဘာသာပြောသွားပါတယ
်။ Hello, ခင်ဗျာခင်
ကျွန်တော်ပုံဆွဲနေတာပါ။ तू ကကျွန်တော်တို့လက်ထောက်နီးပြအကိုအက်ပါ။ तू ကနိတ်နော့ပွေဒွန်ဒီတောင်းဒီတက်နိုင်ဒါကကျွန်တော်အသူတို့ကပုံနဲ့မတ်တို့ဖြစ်ပါတယ်။ကျွန်တော်ကအဒဲပါ။ကျွန်တော်လုံးဝနေကောင်းနေပါပြီ။ကျွန်တော်တို့ကိုကယ်ဆယ်ခဲ့ကြသူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်
။သူ့လိုနိုင်ငံမဲ့ဖြစ်နေသူနောက်ထပ်ចောင်းသားနှစ်ဦးကတော့ဖွန်ချိုင်ကလဝန်နဲ့မန်ခေါ်ဘွန်ပီယန်တို့ဖြစ်ပါတယ်။သူတို့သုံးဦးအတွက်နိုင်ငံသားဖြစ်ခွင့်ရှိမရှိထိုင်းအစိုးရကစတင်စဉ်းစားနေပြီဖြစ်ကြောင်းထိုင်းပြည်ထောင်စုဝန်ကြီးဌာနအမှတ်ပုံတင်ရုံးရဲ့ညွှန်ကြားမှု Venus Sasak ကပြောပါရယ်မဲဆိုင်မြို့ဟာရှမ်းပြည်နယ်နဲ့နေဆက်ချင်းထိစပ်နေတာကြောင့်နှစ်ပေါင်းများစွာကြာကတည်းကမြန်မာတိုင်းရင်းသားတွေအဲ့ဒီကိုရွှေပြောင်းအလုပ်လုပ်နေထိုင်ခဲ့ကြတာပါဘောလုံးအသင်းလက်ထောက်နီးပြ Apple Chandawan ဆိုရင်မိဘတွေကရှမ်းပြည်ကဖြစ်ပါရယ်ထိုင်းနိုင်ငံဥပဒေအရနိုင်ငံမဲ့ဖြစ်နေသူတွေအနေနဲ့အကန့်အသတ်တွေရှိပေမဲ့လည်းပညာရေးကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေကိုခံစားပိုင်ခွင့်ရှိတယ်လို့သူတို့ကယ်ဆယ်ရေးကိုနိုင်ငံတကာကအထူးအာရုံစိုက်စိတ်ဝင်စားခဲ့တာကြောင့်နိုင်ငံသားဖြစ်ခွင့်ကိစ္စအခက်အခဲအကန့်အသတ်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ထိုင်းလူခွင့်ရေးကျန်းကျင်သူတွေကသုံးသပ်ကြပါရဲ့ရှင်
မင်းဂျင်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ထပ်ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်မှာတော့အိန္ဒိယနိုင်ငံဟာအမျိုးသမီးတွေအတွက်ကဘာပေါ်မှာအန္တရာယ်အကြီးဆုံးတိုက်မိဖြစ်တယ်ဆိုတာကို Thomson Reuters Foundation ရဲ့လေ့လာချက်အသစ်တစ်ခုကနေတွေ့ရပါတယ်ဒါပေမဲ့ဒီစစ်တမ်းကောက်ယူပုံအပေါ်မှာတော့အိန္ဒိယအစိုးရဘက်ကရောသက်ဆိုင်ရာကျွမ်းကျင်သူတွေဘက်ကပါမေးခွန်းတွေထုတ်ကြပါတယ် Retail Joshil New Delhi မြို့တော်ကနေပေးပို့ထားတဲ့သတင်းလွှာကိုကျော်ကျော်သိန်းပြောပြပေးပါရှင်
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကစားလို့မြို့ငယ်ရွာငယ်ပေါင်းများစွာမှာနေထိုင်ကြတဲ့အမျိုးသမီးတန်းပေါင်းများစွာဟာအန်ဒရယ်ကြားမှာနေထိုင်နေကြရပွဲရှိပါတယ်။ဒါဟာ Thomson Reuters Foundation ကမကြာသေးခင်ကကောက်ယူတဲ့စစ်တမ်းရဲ့ကောက်ချက်ပါ။ဒါပေမဲ့ကမ္ဘာတဝန်းကကျွမ်းကျင်သူ948ယောက်ကိုစစ်တမ်းကောက်ယူမှုအပေါ်အခြေခံထားတဲ့ဒီတွေ့ရှိချက်ဟာလုံးဝချို့ယွင်းနေတယ်လို့အိန္ဒိယအစိုးရကပြောပါတယ်။ Rika Sharma ဟာအမျိုးသမီးရေးရာအိန္ဒိယကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ပြီးသူကဟိန္ဒီဘာသာနဲ့အခုလိုညင်းချက်ထုတ်တုံ့ပြန်ပါတယ်
ਬਿਲਕੁਲ ਗਲਤ ਤਰੀਕੇ ਸੇ ਕੀਆ ਗਿਆ ਯੇ ਸਰਵੇ ਹੈ
ਸਡੰਗ ਕੋ ਕਾਉ ਯੂ ਰੇ ਪੌਂਗਾ ਲੌਂਗਾ ਮਾ ਨੇ ਬਾਰੇ ਇੰਡੀਆ ਅਟਵੈ ਸੋਇਨ ਅਭਿਯੋਦਮੀ ਟਿਆ ਟਿਆ ਕੋ ਵੇ ਮੇ ਥਾ ਬੀਰੋ ਐਈ ਥੇ ਮਾ ਅਯੌ 50 ਵੇ ਇੰਡੀਆ ਨਾਈਗਨ ਡ੍ਰਿੰਗ ਆ ਫਿੱਟੇ ਚੈਨ ਨੇ ਲੂ ਰੇ ਗਾ ਇੰਡੀਆ ਪਿੰਪਾ ਮਾ ਨੇ ਥਾਈ ਨੇ ਦੇ ਧੂ ਰੇ ਬਾ
စစ်တမ်းမှာပါတဲ့အဓိကကဏ္ဍ6ခုတည်းကလိမ္မိုင်းကြံဖက်မှုလူကုန်ကူးမှုယဉ်ကျေးမှုနဲ့ဘာသာရေးဆိုတဲ့ကဏ္ဍ3ခုမှာအိန္ဒိယအခြေအနေကအဆိုးဆုံးမှာမနော့ဘန်ဒန်ကတော့လူသားဖွံ့ဖြိုးတိုးတက်မှုဆိုင်ရာအင်စတီကျူကအကြီးတန်းသူတည်တည်ပ
ါ There is also a rise in the reporting of cases and it is very natural
အမျိုးသမီးတွေကိုယ်တိုင်တင်ကြားတဲ့ဖြစ်ရပ်တွေလည်းတိုးလာပါတယ်ပြည်ထောင်ဥပဒေနဲ့ဥပဒေအရလှုပ်ဆောင်နိုင်တာတွေကိုပိုပြီးသိလာကြတာကြောင့်ဖြစ်ပါတယ်အမျိုးသမီးတွေဟာသူတို့ရဲ့အခွင့်အရေးကိုပိုပြီးပြောဆိုလာကြပါပြီအခွင့်အရေးရှိတယ်ဆိုတာကိုသိတာလည်းတိုးလာပါပြီ
ဂျမ်မူးနဲ့ကက်ရှမီးယားပြည်နယ်မှာမကြသေးခင်ကပဲကလေးမလေးတယောက်ကိုအုပ်စုလိုက်မရင်းကျင်တဲ့ဖြစ်ရပ်မျိုးတွေဟာအိန္ဒိယဂုံတိုက်ခါကိုဆိုးရွားစွာပဲထိခိုက်စေပါတယ်ဒါပေမဲ့လည်းမရင်းကျင်တာလိမ်ပိုင်းမတော်မတရားလုပ်တာတွေဟာအိန္ဒိယမှာပဲဖြစ်နေတာမဟုတ်ဘူးလို့ညင်ချက်ထုတ်တဲ့လူမှုသိပ္ပံပညာရှင်တွေလည်းအမျိုးသမီးဖွံ့ဖြိုးတိုးတက်မှုဆိုင်ရာလေ့လာရေးဌာနရဲ့ညွှန်ကြားရေးမှူးအင်ဒူအက်ကနီဟိုထရီလည်းတူအပါဝင်ပါ
ဤဆိုတော့first world ke zyada kisse
လက်ရှိမှာကိုပဲပထမကမ္ဘာနိုင်ငံတွေမှာဖြစ်ပျက်တာတွေကိုမီဒီယာတွေမှာတွေ့နေရပါတယ်ဥပမာ hashtag me too လှုပ်ရှားမှုလိုမျိုးပါလိမ်ပိုင်းမတော်မတရားလှုပ်တာဟာနေရာတိုင်းမှာဖြစ်နေတာပါ
ဒီစစ်တမ်းဟာလူမှုသိပ္ပံပညာရှင်တွေနဲ့ကျွမ်းကျင်သူတွေရဲ့အမြင်ပေါ်မှာပဲလုံးဝအခြေခံထားတာဖြစ်ပြီးခိုင်မာတဲ့အချက်လက်တွေမပါဘူးဆိုတာ Thompson Reuters Foundation ကလက်ခံပါတယ်ဒါပေမဲ့စစ်တမ်းရဲ့တွေးဆချက်တွေအပေါ်မကြင်မနက်ဖြစ်ကြမဲ့အစားအမျိုးသမီးတွေဘေးကင်းလုံခြုံရေးနဲ့ပတ်သက်ရင်ကိုယ်ကုံတိတ်ခါဘာကြောင့်ထိခိုက်နေရလဲဆိုတာကိုအိန္ဒိယအနေနဲ့အချိန်ယူပြီးအသေးအချာစမ်းစစ်သင့်တယ်လို့ပြောသူတွေလည်းရှိပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းရုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ရဲ့ထိပ်သီး CEO ပွဲအခုအတန်လွင်နေတဲ့အချိန်မှာစတင်နေပါပြီ။ဟဲစီကင်မြို့တော်မှာရှိတဲ့ဖင်လန်သမ္မတနန်းတော်မှာပြုလုပ်မဲ့နှစ်ဦးတည်းတည်ထောင်တွေ့ဆုံမှုမစတင်ခင်ခေါင်းဆောင်တို့သတင်းမီဒီယာနဲ့တွေ့ဆုံခဲ့တာမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိကြောင်းဒါပေမဲ့အဆုံးသတ်မှာတော့ဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းပြောပါတယ်။အမေရိကန်သမ္မတရွတ်ကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုဆွေးနွေးမယ်မဆွေးနွေးဘူးဆိုတာကတော့ခေါင်းဆောင်တို့ကပြောကြားခြင်းမရှိပါဘူး။အာဖဂန်နစ္စတန်က18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သွေးကြောင့်အုပ်စုနဲ့စတင်ညှိနှိုင်းရေးအတွက်တာလီဘန်နဲ့ဓာတ်ရိုက်ဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိပ်တန်းတာနမာနေကိုညွှန်ကြားထားကြောင်းအမေရိကန်ထိပ်တန်းသတင်းစာရေးတစ်စောင်မှဖော်ပြထားပါတယ်။အီရန်နိုင်ငံနဲ့စီးပွားရေးထိစပ်လုပ်ကိုင်နေတဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုလုပ်နေတဲ့နေရာမှာသူတို့ကိုချွင်းချက်အဖြစ်ကင်းလွတ်ခွင့်ပေးဖို့ဥရောပမဟာမိတ်တွေရဲ့မြစ်တာရခိုင်ချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။ကမ္ဘာဖလားဘောလုံးဘောလူပွဲမှာအနံ့ရလိုက်ပြီးတင်းငွေနေကချင်းချင်းတဲ့အောင်မွေးခံခဲ့ကြတဲ့ပြင်သစ်နိုင်ငံလက်မတွေပေါ်မှာဒီကနေ့တင်းနေလာနေမှာတော့အမိုက်ရှင်းလင်းတဲ့သူတွေအလုရှုံနေကြပါတယ်ဒီနေ့နေ့လယ်ပိုင်းမှာအောင်မွေးခံဘောလုံးသမားတွေနဲ့ချစ်တဲ့ပွဲတွေဆက်ပြီးကျင်းပဖို့စီစဉ်ထားတဲ့အတွက်ရှမ်ပ်အလီစေးလက်မကြီးကိုအများဆုံးရှင်းနိုင်ဖို့အမိုက်သိတဲ့သူတွေအချိန်မီအပြင်းထန်ကြိုးစားနေကြတာပါပြင်သစ်ဘောလုံးသမားတွေကိုသမ္မတအီမန်နယ်မက်ခရွန်ကလည်းဒီကနေ့သမ္မတနန်းတော်မှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vasco Valeri ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လင်းပေးမယ့်အစီအစဉ်ကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.